စစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့ချင်းပြည်နယ်မင်းတပ်မြို့မှာဒီကနေ့မှလည်းစစ်တပ်နဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အဓိကထားတိုက်ခိုက်တဲ့အတွက်ဒေသခံတဦးသေဆုံးပြီးတော့တချို့ဒဏ်ရာရခဲ့ပါတယ်စစ်တပ်ဘက်ကလည်းဒဏ်ရာရသူတချို့ရှိတယ်လို့တပ်မတော်ပြောခွင့်ရကပြောပါတယ်မင်းတပ်ဘက်ကတိုက်ပွဲအခြေအနေကို VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်
ချင်းပြည်နယ်မင်းတပ်မြို့မှာမေလ23ရက်နေ့ညပိုင်းမှာစစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ပြီးနောက်စစ်တပ်ဘက်ကအင်အားဖြင့်ထိုးစစ်ဆင်တိုက်ခိုက်တဲ့အတွက်ဒေသခံမင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဒီနေ့လည်းဖြစ်ခဲ့ပါတယ်။မင်းတပ်မြို့တွင်းနဲ့မြို့ပြင်ဘက်မှာရှိတဲ့ကာကွယ်နားမှာမကွေးတန်းကြောက်ထူးမြို့ဘက်ကလာတဲ့စစ်ကောင်စီတပ်တွေနဲ့မနေ့ပိုင်းကပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားတဲ့အကြောင်းမင်းတပ်ကာကွယ်ရေးအဖွဲ့ပြန်ကြားရေးတာဝန်ခံကပြောပြပါတယ
်။တိုက်ပွဲအခြေအနေကဒီနေ့မှလည်းဆက်လက်ပြစ်ခတ်နေကြတယ်ပေါ့နော်။တော်တော်လာနေတဲ့တိုက်ပွဲကဖြစ်နေတော့ပဲမြို့ရှိတဲ့ပေါ်တော့ကောက်ကောက်နာပေါ့လေအမိုင်တော့မလာတော့ဘူးတဲ့အဲ့ဒီတစ်ချိန်တည်းမှာလည်းမြို့ကပါတဲ့ကြီးတွေနဲ့တန်းဖြစ်နေတယ်ဒီနေ့ခေကွန်တဲ့ရေးပက်ကမြို့ကမလည်းနေကြီးတွေဖြစ်နေတာပဲ
မင်းတပ်မြို့နဲ့18မိုင်กว่าဝေးတဲ့ကြောက်ထူးမြို့ကလာတဲ့စစ်ကူတွေကိုကာကွယ်ရေးတပ်ဖွဲ့တွေကမြို့ပြင်ဘက်ကနေခုခံတိုက်ခိုက်နေသလိုမင်းတပ်မြို့ခြေဆိုင်24တိုက်ရင်ကလည်းမင်းတပ်ကာကွယ်ရေးဖွဲ့တွေနေရာယူထားတဲ့မြို့တွင်စောက်အုံတွေဘက်ကိုလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်အပြစ်ခတ်တွေညနေပိုင်းလောက်မှရပ်သွားခဲ့ပေမဲ့စစ်တပ်ဘက်ကရဟရင်နဲ့မြေပြင်ခြေနေကိုထောက်လှမ်းနေတယ်လို့လဲကာကွယ်ရေးဖွဲ့ခေါင်းဆောင်တွေကပြောပါတယ်။မနေ့ကအပြန်လှန်တိုက်ခိုက်မှုတွေတွင်ကာကွယ်ရေးဖွဲ့ဘက်ကတယောက်သေဆုံးပြီးအနည်းငယ်တန်ရာရရှိခဲ့တယ်လို့ပြောပါတယ
်။သူတို့ဘက်ကခံမှန်းချေကတော့အနည်းဆုံး၁၀ယောက်ကျော်လောက်ရှိမယ်။ကြာဆုံးဖြစ်မယ်ခင်ဗျ။ကျွန်တော်ဘက်ကကြာဆုံး၁ယောက်ရှိတယ်။တန်ရာရတဲ့လူတွေတော့နည်းနည်းရှိတယ်ခင်ဗျ။လူတို့မှာသူတို့တနက်ဒီပေါ့လေပြစ်ခတ်မှုတွေရှိနေလို့ခေါင်းမိုးရနေပေါ့နော်ကြီးတန်းနေပုံးနေကွဲနေမှာအင်းခေခန်းနေမှာပုံးနေတယ်ကျမ်းမာရေဘုံထန်းတူပဲကြီးတန်းမှန်တာဖြစ်ကြပေါ့
စစ်သားဘက်ကလည်းတန်ရရသူတချို့ရှိခဲ့တယ်လို့စစ်ကောင်စီပြောရေးဆိုခွင့်ရှိသူဘူဂျုတ်စုံမင်းတို့ကအခုလူပြောပါတယ
်မင်းတပ်ခေါင်းဝင်သားလေးမှာတစ်ချိန်ဖြစ်ခဲ့တာရှိတယ်ကျွန်တော်အကြမ်းဖက်အဖွဲ့အင်အားတရားကျော်အောင်ရှိတယ်အဲ့မှာလုံခြုံရေးလုပ်နေတဲ့အဖွဲ့တွေကိုပြစ်ခတ်တဲ့ဟာတော့ရှိပါတယ်ကျွန်တော်ဘက်ကထိခိုက်တာရရှိတယ်လည်းရှိပါတယ်
မင်းတပ်မြို့နဲ့မသူပြည်မြို့ထိစပ်တဲ့နေရာတွေဘက်မှာလည်းမသူပြည်ဘက်ကလာတဲ့စစ်တပ်နဲ့မင်းတပ်ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေတုံးတဲ့အတွက်လက်နက်မမျှဖြစ်နေတယ်လို့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ
်မသူပြည်ဘက်ကလာတဲ့စစ်ကောင်တွေအဲဒီမိုင်း300လေးကျော်ဝန်းကျင်မှာလည်းအဲဒီမှာလည်းသူတို့လက်နက်ကြီးတွေပါလာတယ်လူကအထူးနဲ့ပါလာတယ်အဲဒါကိုကိုလူကြီးကသူမီးဒီခါချိုးတော့ခိုင်ခိုင်နေဆိုတော့တိကျခတ်ကြပြီးရင်ကိုလူကြီးကဆုတ်လာပေါ့ဆုတ်တဲ့ခါကျတော့တောင်းတောင်းတဲ့မှာလူကြီးနည်းနည်းတွေ့ပြီဆိုတော့သူလည်းနည်းနည်းချင်းပေါင်းပေါင်းထုတ်လာတယ
်မင်းသားမျိုးမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြလှုပ်ရှားသူတွေကိုဧပြီလ24ရက်နေ့မှာစစ်တပ်ဘက်ကတပိတ်ဖြိုခွဲဖမ်းဆီးမှုတွေရှိခဲ့ပြီးနောက်ပိုင်းဒေသခံကာကွယ်ရေးတပ်တွေနဲ့စစ်တပ်တွေကြားပြစ်ကတ်မှုတွေဖြစ်ခဲ့တာဖြစ်ပါတယ်အလားတူချင်းမြင့်နယ်ကံပလက်မြို့မှာလည်းဂျာရာပတိနေညကစစ်ကောင်စီတပ်ဖွဲ့နဲ့ကံပလက်ပြည်သူ့လုံခြုံရေးဖွဲ့တို့ကြားပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ကံပလက်မြို့ခံတူကပြောပါတယ
်။မင်းညတော့တိုက်ပွဲပုံစံမျိုးတော့မြို့ထဲမှာကံပလက်ပြည်သူ့ကဝတ်ကျရင်စစ်ကောင်စီဘက်ကဟာနေပြစ်ခတ်မှုတော့ရှိရင်မင်းညကူးနိုင်တော့မှာလေ။ဘာဖြစ်လဲတော့ကြာမယ်။ကံပလက်မြို့မှာတိမြို့မှာနေတော့လေ။ဒီတော့ဖြစ်တယ်ဒါပေမဲ့ဒီမှာလည်းပြင်လို့ချွေးရင်ကြောက်ပြီးကိုလုံးတကားဖိတ်ပြီးအိမ်ထဲမှာနေနေကြတာလေချိတ်ချိတ်ပြီးစုံ့ဖို့ချီနေတော့မကြဘူ
းချင်းပြည်နယ်မင်းတပ်မြို့ဟာကာမြို့ကံပလက်မြို့တွေမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကသူမီးသနတ်တွေပြင်ရရလက်နဲ့ဆွဲကင်ပြီးကိုယ်ဒေသကိုကာကွယ်ဖို့အတွက်ဆိုပြီးစစ်တပ်ကိုခုခံတိုက်ခိုက်နေကြတာဖြစ်ပါတယ်ခင်ဗျာ